လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုလှုပ်ဆောင်တာမှာတော့စစ်ဘက်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားဖို့ရှိပြီးတော့ဒီစစ်ဆေးမှုတွေကိုတော့အများပြည်သူရှေ့မှာပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်သွားမယ်လို့တက်မတော်ဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ်။
ဒီကနေ့နေပြည်တော်မှာလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားခဲ့တာပါ။လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြစ်သက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုတက်မတော်အနေနဲ့ဆက်လက်စုံစမ်းစစ်ဆေးတော့မှာဖြစ်ပြီးဒီလိုစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်
။ကုတာပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါကျွန်တော်တို့ထုတ်နိုင်တဲ့သတင်းထုတ်ပြန်ပေးမယ်ပြီးရင်တော့ကျွန်တော်တို့ဒီကုသပြင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြဆောင်ရွက်မဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကြအရေးယူမှုတွေကိုကျွန်တော်တို့ထုတ်ပြန်ပေးမယ်စစ်တရားရုံးရဲ့စစ်ဆေးမှုပေါ့နော်ခုနောက်ပိုင်းမှာတော့တချို့မီဒီယာလည်းရေးပါတယ်စစ်တရားရုံးကနေပြီးကျွန်တော်တို့ကဒီမှာရှိတဲ့ဒီမွတ်စလင်အမျိုးသားအမျိုးသမီးတွေတက်ရောက်9000နေလည်းရှိတယ်ပြီးရင်တော့ကျွန်တော်တို့ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘဒုကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဒါပွင့်လင်းမြင်သာစွာကျွန်တော်တို့ထုတ်ပြန်ပေးမှာဖြစ်ပါတယ်။ဒီဟာတွေနဲ့ပတ်သက်ပြီးကြာနောက်ထပ် ICOE ရဲ့ဟာတွေနဲ့ပတ်သက်ပြီးကြာကျွန်တော်ကဥပဒေအရဆောင်ရွက်ဆေးရဖြစ်တဲ့အကြောင်းမလို့ဒါနဲ့ပတ်သက်ပြီးသတင်းယူခွင့်မယူခွင့်ကတော့ခုလောဆယ်ကျွန်တော်မပြောလို့သေးပါဘူး။ဘယ်လိုပဲပြောကျွန်တော်တို့ကတော့အဲလှုပ်ဆောင်နိုင်တာကတော့ကျွန်တော်တို့ open count နဲ့လှုပ်ဖို့တော့အစီအစဉ်ရှိတယ်လို့ပဲကျွန်တော်ပြောလို့ပါတယ
်။တမတော်စစ်ခုံရုံးကစစ်ဆေးမှုလှုပ်ဆောင်တာစစ်ခုံရုံးနဲ့စစ်ဆေးတာတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်နေကြတဲ့အပေါ်ပွင့်လင်းမြင်သာစွာစစ်ဆေးဖို့လှုံ့ဆော်သွားမယ်လို့သူကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်လိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်အစုံအစီရင်ခံစာမှာ2019ဩဂုတ်လ25ရက်ကနေစက်တင်ဘာ5ရက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာဥရိမဲ့လုံရက်တွေကိုတက်မရော ARSA အပါအဝင်အဖွဲ့အစည်းတွေကကျူးလွန်ခဲ့ကြောင်းဖော်ပြထားပါတယ်။ဘူးဒီအောင်မြို့နယ်ဂူတာပြည်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တမတော်ဘက်ကစစ်ခုံရုံးတင်အရေးယူလှုပ်ဆောင်နေရတာရှိပေမဲ့နိုင်ငံတကာဘက်ကကောပြည်တွင်းကပါပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ဂျားပြက်အရေးယူဆောင်ရွက်ချက်၄ချက်ချမှတ်တာနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရရဲ့ညွှန်ကြားချက်အတိုင်းတမတော်ကလှုပ်ဆောင်မှာဖြစ်တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။လက်ရှိမှာတော့ ICJ ကဆုံးဖြတ်ချက်ချမှတ်ပြီးနောက်ပိုင်းတက်မတော်အနေနဲ့ရခိုင်ဒေသလုံခြုံရေးပိုင်းတာဝန်ယူရမှာအခက်အခဲတွေကြုံလာရတယ်လို့သူကပြောပါတယ်။ဒီထုတ်ပြန်ချက်ပြီးမှရခိုင်ပြည်နယ်အရေးတက်မတော်ဘက်ကကင်တွယ်ရမှာနိုင်ငံတကာဘက်ကအထင်မြင်လွယ်မှအောင်ရခိုင်တက်မတော်လက်နက်ကင်တပ်ဖွဲ့ AA ဘက်ကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလှုံ့ဆော်လာတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စောမင်းထွန်းကပြောဆိုလိုက်ပါတယ်
။ရင်းနှုံးကဒီတိုက်ပွဲတွေဖြစ်လာတဲ့အချိန်မှာဒီဘင်္ဂလီတွေနဲ့ပတ်သက်ပြီးကြဒါမွတ်စလင်တွေနဲ့ပတ်သက်ပြီးတေတာကြည်တာတော်တော်နည်းတယ်။ဘာဖြစ်လို့တော့ကြာရွာမှာလည်းအဲ့လိုမျိုးဖြစ်တာမရှိဘူး။ခုနောက်ပိုင်းမှာပိုပြီးဖြစ်လာတယ်ကခက်စိတ်စိတ်ကလေးဖြစ်လာတယ်။ခက်စိတ်စိတ်လေးဖြစ်လာတယ်ကဒီဟာနဲ့ပတ်သက်ပြီးကြတော့ကျွန်တော်တို့ကတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်များအနေနဲ့ကတော့ဒီလောက်ရကင်ရတဲ့နေရာမှာလုံခြုံရေးနဲ့ပတ်သက်ပြီးလောက်ရကင်ရတဲ့နေရာမှာပို့ပြီးတော့ကြတတိထားဆောင်ရွက်နေရတယ်လို့ပဲကျွန်တော်ပြောချင်ပါ
ပြီးခဲ့တဲ့ရက်ပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့တဲ့ကင်းတောင်ချေးရွာဟာရိုဟင်ဂျာအများစုနေထိုင်တဲ့ချေးရွာဖြစ်ပြီးသူတို့ကိုတပ်မတော်ဘက်ကတိုက်ခိုက်ခဲ့တဲ့ပုံမျိုးရခိုင်လက်နက်ကင်တပ်ဖွဲ့ AA ဘက်ကရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံထားခြင်းမရှိသေးပါဘူးရှင်